Yakhang ji ne yadai raw myo ne atwin myama tamaraw ne yakhang tamaraw ee ro cha lat lo phit paw de tai pwae de chaung pyain do che ywa au su ma ni than ja de ywa da 2000 law si bi tain chaung ni ya ba de tai pwae de cha ayat ta ri paim mi ni da ri shi de lo thi kai dan ya ya ni da ri le shi ba de di chaung go ro voa tadin taw nai ko yin ga tadin pe po tha ba de shin
ဟုတ်ကဲ့ပါယသိတောင်မြို့နယ်ရေစုချောင်းဘက်မှာမြမတမတော်နဲ့ရခိုင်လက်နက်ကန်အီဖွဲ့တို့အကြာသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာလည်းလက်နက်ရည်စင်နဲ့ပစ်ခတ်နေမှုကြောင့်ယသိတောင်မြို့နယ်ဂျင်းတော်ကျေးရွာအုပ်စု၄ရွာကရွာသား2000နီးပါးနီးစပ်ရာကျေးရွာတွေကိုထွက်ပြေးနေရတယ်လို့ဂျင်းတော်ကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်တူကပြောပါတယ်ဟိ
ုတိုက်ပွဲပြင်းပြင်းကူကသူတို့မင်းကလည်းမျိုးပြည့်လို့ဒီတော့မျိုးကလည်းလည်းဒီငါ66ခါလောက်ဖြစ်နေပြီဒီတော့တဲရင်းရဲ့ဒီရေစုချောင်းပြွာရတယ်လက်နေကြီးလည်းလက်ပြနေတယ်ပြမဟာဟောကြီးနဲ့ဟောမင်းလေးနေနေပဲရှိတော့တယ်ဒီရကြရဲ့ဟောတဲရင်းလူကမရှိတော့ဘူးလေဆက်မကြီးဒီပြင်းတော့မှာကအကုန်လုံးကဒီအင်ဂျင်ကနေရာနဲ့20လောက်ရှိရဲ့ရောကလူကြီးကြတော့ဒီထောက်ကျော်ရှိမှာပေါ့လေအဲ့ဒီမှာရောမှာအများဆုံးရှိတဲ့ဒီ300တဲ့ဟောမဟုတ်ဘူးရဲ့ဒီကမ္ဘာကျောင်းရွာကြတော့အဲ့ဒီရွာကတော့အဲ့ဒီရွာမှာကျလူလေးရွာမှာကျန်တဲ့ရေတက်ကို60ရွာလောက်ပဲရှိတယ်ရွာမှာနေရာလို့ဆိုရင်တစ်ထောင်လောက်တော့ရှိမှတင်ရအခုလက်နေကြီးပြည့်ခန့်နေရတဲ့ရွာကြတော့မငိမ့်တော့ရွာအဲ့ဒီရွာနားမှာအဲ့ဒီရွာတော့ကျန်ပြောင်းမရှိတော့ဘူးကျတင်းတော့အုပ်စုတို့မှာတင်းတော့ရတယ်ကမ္ဘာကျောင်းမငိမ့်တော့တင်းတော့ကုန်ကြတော့လေးရွာပါတယ်မင်းကတော့လက်နေကြီးဒီကြတော့ကျောက်ကမှာအရာကြီးရွာလေးတင်းတော့အုပ်စုတို့ကပါလေးရွာပဲအဲ့ဒီလေးရွာပေါင်းလို့ကျ1000ဝန်းကျင်လောက်ကိုရှိမှနေကြတော့ခွင့်ပြင်းရ
အဲ့ဒီဒေသမှာဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ထိမြမတမတော်နဲ့ရခိုင်လက်နက်ကန်အေဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့တမတော်သတင်းမှပြန်ကြားရေးအသွင်းမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်
ဒီဖိုင်လာရဲ့နေမှာတော့ရေစိုးကြောင်းကမှာပဲဖြစ်တယ်ရေစိုးကြောင်းရဲ့အနောက်ဘက်ကဒီက5000ဖြစ်ပါတယ်ဒီရဲ့နေကတော့ရေစိုးကြောင်းကမှာကျွန်တော်တို့ဖြစ်ခဲ့တာလည်းရှိပါတယ်အားကြီးမှာတော့ရန်သူရှိတာကျွန်တော်အကောင်းနဲ့ရလိုက်တာရှိပါတယ်ကျွန်တော်တို့ဒီရလည်းဆိုင်ရရှိပြီးလျှောက်တော့ရှိပါတယ်ခ
င်ဗျာရခိုင်လက်နက်ကန်အေဖွဲ့ပြောခွေရခိုင်ဒုက္ခကလည်းရသေးတာမြို့နယ်တွင်ဖေဖော်ဝါရီလတရနေ့တုန်းကတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့အတည်ပြုပြောပါတယ်တိုက်ပွဲကြောင့်ဂျင်းတော်ချေရွာအုပ်စုတဲကဂျင်းတော်ကလချောင်းပိန်တော်ဂုံတန်းမငင်းတောင်စတဲ့ရွာတွေကရွာသားတွေဟာနီးစပ်ရာအောင်စီကုန်းကန်ပြင်းစပိုးကျွန်းချေရွာနဲ့ပြင်ဝန်းချေရွာတို့ဘက်ကိုထွက်ပြေးနေကြရတာပါအဲ့ဒီလေးရွာစွဲမှာလည်းပိမိနေတူတက်ကြီးရွယ်ဦးနဲ့အမျိုးသမီးကလေးတွေလည်းရှိနေတာမို့သူတို့အတွက်စိုးရိမ်နေရတယ်လို့ရတိတော်မြို့နယ်လူမှုကူညီရေးအဖွဲ့ကကိုဘက်ကာကပြောပါတယ်
အခုကလချောင်းရွာမှာအဲ့ဒီစိတ်ကြီးနေအရမ်းလေးကြီးတော့စိတ်ကြီးနေရှိတယ်စိတ်ကြီးနေဆိုတာအဲ့ဒီကလချောင်းမှာမြမတက်တော်ကအထိုင်လုပ်ထားတယ်သူတို့ရဲ့ဟိုကစားရတော့ရဲ့စီရင်ကလည်းဟိုကနေရပြင်ထားတဲ့စီရင်အဲ့ဒီနေ့တော့မှ15ရက်ပြေးကြောင်းမှာတော့နေရများတယ်တရားကြောင့်နေရတော့ရှိတယ်ပြင်းရောမှာစိတ်ကြီးနေဆိုတာသူတို့ကတက်မတော်ချေချောင်းရှိတော့ကျွန်တော်တို့ဘာဒီမဝင်အဝင်ထွက်လို့မရဘူးလေရော။ကျန်နေတဲ့လူတွေကလည်းမပြေးနိုင်တဲ့လူတွေအဲ့လိုမျိုးတက်ကြီးတွေကိုလည်းကလေးလေးတွေအမိန့်ပါတယ်အဲ့လိုမျိုးပြန်လာရ
ရတိတော်မြို့နယ်ပိန်တော်ဂုံတန်းရွာကကျောင်းဆရာမသူလည်းစနေကြီးသိမှန်လို့စစ်တွေစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရတယ်လို့လူမှုကွန်ရီရေးဖွဲ့ကကိုဘက်ကာကဆက်ပြောပါတယ်
။ဒူလာတန်းပြတ်ဆရာမကစနေကနေချင်းနဲ့အချင်းချင်းဝစ်လာနေရလူပြတ်ဆရာသူရဲ့ဘယ်ထမျိုးအုံးနဲ့ဂျိုင်းကြကလက်လက်ကြီးအဆန်ဝင်ပြီးတော့နောက်တော့လက်လုံးကဖောက်ထွက်သွား။အာကိုကျွန်တော်တို့မနေ့ကရယူပြီးရတိတော်ဆုံးမှာကုသမှုလုပ်တယ်။ရတိတော်အချင်းကွာစစ်တွေကိုအရေးပေါ်ညတွင်းချင်းလာကြ။အဲ့ဆရာမလည်းကြံကောင်းတာပါ။သူကသုတ်ကုန်လည်းမသိဘူး။အမျိုးပါလည်းမသိဘူး။လက်လက်ကြီးကဖောက်ထွက်သွားရင်လည်းမစိုးရိမ်ရဘူးဖြစ်သွားပြီ။
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေမှာအရသားတွေထိခိုက်မှုပုံများနေတာပါမနေ့ကလည်းကြောက်တော်မြို့တွင်လက်နက်ကြီးပစ်ခတ်မှုခံရတာကြောင့်အမျိုးသမီးတို့ထိတ်ဆုံးပြီးအမျိုးသား၃ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီပစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကပြစ်တာလို့ကရကန်ရှိတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ၂ရက်နေ့ကရသေးတောင်မြို့နယ်ပိန်းတော်ရွာထဲကိုလက်နက်ကြီးကြီးကြားရပောက်ကွဲလို့ကြီးရွာသား၃ဦးဒဏ်ရာရရှိခဲ့ပါတယ်မြန်မာစစ်တပ်နဲ့အေအေတို့တနစ်ကျော်ကြာတိုက်ပွဲဖြစ်စဉ်တွင်အရသာ120ကျော်တည်ဆုံးခဲ့ပြီးတော့230ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ